ရှမ်းကုန်တိုင်းဒေသကြီးတင်ငန်းကျုံခရိုင်ရငင်းမြို့နယ်ဖေချာအိနေပြည်သူ့ဆက်ဆံရေးဦးစီးဌာနလူလူခြေပြုဖို့ဌာနကွန်မြူနတီစန္ဒခမ်းမမှာယနေ့နေ့နောက်ပိုင်းက19ဇူလိုင်မမေ့နိုင်အသိပညာပေးဆွေးနွေးပွဲတော်ရှိုးကျင်းပပြုလုပ်ခဲ့ပါတယ်။အဆိုပါတော်ရှိုးဆွေးနွေးပွဲမှာအာဇာနီနေ့ဖြစ်ပေါ်လာပုံအာဇာနီဆိုတဲ့အဓိပ္ပာယ်အာဇာနီစိတ်ဓာတ်ဆိုတဲ့အဓိပ္ပာယ်နှောင်းလူတွေတည်ဆင်းဖို့အတွက်ပူကျုပ်ရဲ့အနောက်ဆုံးမိန့်ခွန်းများကိုတရားရင်နဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနဦးစီးရာရှိဒေါ်လာလာထွေးနဲ့အတူစာရေးဆရာအသင်းစာရေးဆရာမပေါပေါတို့ကယခုလိုပဲအကြံတော်ဝင်ဆွေးနွေးခဲ့ကြပါတယ်
ဖြစ်ချက်သူရဲ့ကောင်းတွေကိုးဟူးကြဆုံးခဲ့တာနေတာဒါအာဇာနီနေ့ဖြစ်တယ်အင်္ဂလိပ်ဝါဟာရအရာဆိုတော့ဒါ Mother's Day လို့ခေါ်ပြီးဒါလိုက်ဘာသာပြန်ရင်တော့လောက်ကြံခံရတဲ့နေ့လို့ဆိုရပေါ့နော်အဲ့တော့အာဇာနီနေ့ဖြစ်ပေါ်လာပုံကတော့အကြောင်းရင်းနှစ်ရက်ရှိပါတယ်ဂလုံးဦးဆောင်ကဗိုလ်ချုပ်ဆောင်အထွန်လဲတယ်ဗိုလ်ချုပ်နဲ့ပြည်သူနဲ့ဗိုလ်ချုပ်ကခွဲမရအောင်တသားတဲ့တူတဲ့ခါမှာသူကမနာလို့မရှိစိန်တစ်ချက်နောက်တစ်ချက်ကတော့ဒီ British Colony ကမြန်မာနိုင်ငံကိုအောင်စံဒီစာချုပ်ချုပ်ပြီးတဲ့ခါမှာအဲ့နဲ့တွေ့လွတ်လပ်ရေးပေးရမယ်ဆိုတာသူတို့ကသိတယ်အဲ့တော့သူတို့ကလွတ်လပ်ရေးကိုမပေးချင်ဘူးမပေးချင်တော့သူကဘလို့တက်ချိုပြီးသွေးခွဲလဲဆိုရင်သူကဂလုံးဦးဆောင်ကိုသူတို့ကပြောတယ် General အောင်စံကိုမင်းလောက်ကြံလိုက် General အောင်စံမရှိရင်မင်းတို့တွေကဒုတိယနိုင်ငံຢາດູໄປແມ່ສຸປິໂລມາແລ້ວສວຍແດ່ປໍນໍອັນລາວແລ້ວກະລົງອຸຊົວນາຍອງແດ່ປໍນໍອັນລຸນແດ່ແບບລົງແດ່88ນິດສໍ1948ຄູນີ້ຈຸນລາຍລາ19ຍະນິດສະເນນິດມະນະ10ນາທີ38ແມ່ມາບໍ່ຈົກປາວິນປໍນໍດີລູຈີດີຫາສຸລຸຊິອຕົ້ນວິນຍົງມາອະລົ້ມຜູ້ສອງຊີເວລົ່ວມາແດ່ອັນນີ້ໄຊມາໂອຕິດຖ້າແດ່ກະວ່າກະລົງອຸຊົວວ່າຕຸດະເບງງາອູ້ໂຫຈັກການແດ່ເຊລຶດປິໂລມາບໍ່ຈົກໂຕລົ້ມຈັນຄາຍໄລແດ່ປໍນໍອັນລຸນແດ່ແບບອາຊານີນິດສໍຜິດປໍລາວ່າແດ່ເນາະ
ဟုတ်ကဲ့ရှင်အာဇာနီဆိုတဲ့အဓိပ္ပာယ်ကိုလည်းရှင်းပြပေးပါအောင်ရှင်ဟုတ်ကဲ့ပါအာဇာနီဆိုတဲ့ဝေါ်ဟာရကတော့ဒါပါဠိစကားအာဇာနေယနေပြီးမှဆင့်သက်လာတာဖြစ်ပြီးတော့မှအဓိပ္ပာယ်ကတော့ကိုကျိုးကိုမကြည့်တဲ့သူအကြောင်းဟောက်မဟုတ်ကိုကောင်းစွာဝေဖန်ပိုင်းခြားနိုင်တဲ့သူသာမန်လူထက်ပို့ပြီးတော့မှနှလုံးရည်လည်ယုံရည်ပို့ပြီးတော့မှအားသာတဲ့သူဒါကိုအာဇာနီလို့ခေါ်ပါတယ်ရှင်ဟုတ
်ကဲ့ပါရှင်
ဟုတ်ကဲ့ရှင
်အခုနေနေပါတော့အာဇာနီစိတ်သက်ဆိုတာကတော့ဘယ်လိုလဲ
ဟုတ်ကဲ့ပါအာဇာနီစိတ်သက်ဆိုတာကတော့အမှန်တရားပက္ကနေတတိနဲ့နော်တတိတွေဝရိယတွေနဲ့တဆိုင်မမက်ရိုက်တည်ပြီးတော့မှငါလုံးလိုက်လို့ငါအတွက်ဘာကြံမလဲသူဒါမျိုးမတွေ့ဘူးငါလုံးလိုက်လို့အများအတွက်တိုင်းပြည်အတွက်ဘာရရစီမဲဆိုအတွေ့တခုတည်းကတဆိုင်မမက်တွေ့ပြီးတော့မှလမ်းကြောင်းမပြောင်းဘောနော်အဲ့လိုမျိုးဥတီချက်ကောင်းကောင်းနဲ့တတိရှိရှိနဲ့လှုပ်ဆောင်တဲ့စိတ်တက်ကဒါအာဇာနီစိတ်တက်ဖြစ်ပါတယ်ရှင်
ဟုတ်ကဲ့ပါရှင်
ဟုတ်ကဲ့ရှင်
နောက်တစ်ချက်ကတော့ပေါ့နော်ရှင်ဟုတ်ကဲ့ဦးတည်စီဖို့အတွက်ဒီဘိုးချုပ်ရဲ့နောက်ဆုံးမိန့်ကွန်းလေးကိုလည်းပြချပေးပါအောင်ရှင
်ဟုတ်ကဲ့ပါဒါတော့အခုခေတ်ကလေးတွေလည်းသိစေချင်တယ်ပေါ့နော်မကြောက်စို့ဘိုးချုပ်ကိုတော့ချစ်ကြတယ်အဲ့လိုမျိုးဆိုရင်အဘိုးချုပ်ကဒါနောက်ဆုံးမိန့်ကွန်းကတော့သူမကြောက်ဆုံးငယ်တပတ်လို့ဆိုတော့1948ဇူလိုင်လ13ရက်နေ့မှာဘိုးချုပ်ကမြို့တော်ခမ်းမရှိမှာပြည်သူလူထုစီဝေဝေကျင်းပလိုက်တယ်ကျင်းပတဲ့အခါမှာအဲ့ချိန်ကလွတ်လပ်ရေးမရသူမကြခင်တော့ရတော့မယ်အနေထားဖြစ်တယ်အဲ့တော့ဘိုးချုပ်ကပါလဲဆိုလွတ်လပ်ရေးဆိုတာတဲ့စီးမဲ့ကမ်းမဲ့သဘောမျိုးမဟုတ်ဘူးစီးမဲ့ကမ်းတဲ့တဘောမျိုးဖြစ်တယ်စီကန်းရှိမှသာလွတ်လည်ရရမယ်လွတ်လည်ရရင်အလုပ်တွေလည်းပုံလာမယ်ပေါ့နော်အဲ့ဒီခါကျရင်ပို့ပြီးတော့မှလည်းစူးစမ်းမယ်မြန်မာပြည်သူပြည်သားတွေကမြန်မာနိုင်ငံကိုကာကွယ်ဆောင်ရှောက်ရမယ်လို့သူကမိန့်ခွန်းထုတ်ခဲ့တယ်လို့နောက်တစ်ခုကလွတ်လည်ရမကြငယ်ရမှဖြစ်တဲ့အတွက်ကြောင့်မလို့ချင်းမင်းမင်းနေရတဲ့တားကောင်ကိုလိုက်တဲ့ခါမှာအကောင်ကြီးတီတီတူညီတဲ့ဝရိယဇွဲလုံးလာတဲ့သူကလိုက်တယ်ထို့တူဝတို့တွေကလည်းလွတ်လည်ရရဖို့ပန်းနိုင်ရောက်ဖို့ဆိုလို့ရှိရင်တော့ဇွဲလုံးလာဝရိယတို့လုံးဝလျှော့လို့မဖြစ်ပါဘူးဆိုပြီးဘုရုပ်ကမိန့်ခွန်းပြောကြခဲ့ပါတယ်ဟုတ
်ကဲ့ပါဆရာ
ဟုတ်ကဲ့ရှင
်ဟုတ်ကဲ့အာဇာနီနေ့အတွက်ဆရာမရဲ့အကြံပေးချက်ရှိတယ်
ဟုတ်ကဲ့ပါအာဇာနီနဲ့ဆိုတော့ဒါအခုခေတ်ကလေးတွေလည်းတည်တယ်လေရုံးပိတ်ရက်တည်းရဲ့ကျောင်းပိတ်ရက်တည်းရဲ့ရတယ်လွမ်းသူပန်းငွေတွေချတယ်အာဇာနီကုန်းကိုသွားတယ်နောက်ရုပ်ရှင်တွေ TV တွေမှာလည်းဒါ documentary ပေါ့နော်ဘုံကျုပ်တို့ရဲ့ဟာလေးတွေညွှန်နေတာဖြစ်တယ်လို့အော်အော်ဆွဲမယ်အလေးပြုမယ်တချို့အိမ်တွေဆိုလည်းဖုန်းကြီးဆုံးပင့်ပြီးတော့မှအမြပေးဝင်မယ်ပေါ့နော်နောက်ဟောပြောပွဲတွေလုပ်တယ်စာစီစာကုန်းပြိုင်ပွဲကြပန်းစကားပြောပွဲတွေပုံမျိုးပြိုင်ပွဲတွေလုပ်တယ်အလောင်းနဲ့ဒါအာဇာနီနဲ့ဆိုတာကတော့မလုံလောက်သေးဘူးကျမပြောချင်တာအာဇာနီဆိုတာကနော်အာဇာနီနဲ့ဖြစ်ခဲ့တယ်လွတ်လပ်ရေးပေးခဲ့တာကျမတို့ရဲ့ဘုံကျုပ်အောင်စံအပါဝင်မြို့ချက်သူရဲကောင်းကြီးတွေကနော်အသက်သွေးချွေးစွဲနဲ့ပေးရခဲ့တဲ့နော်လွတ်လပ်ရေးဆိုတဲ့အမွေနှစ်ကြီးကိုပေးခဲ့ပါပြီအဲ့တော့ကျမအပါဝင်နှောင်းလူအလုံးကကဘာတီတဲ့မြန်မာပြည်နဲ့အတူလွတ်လပ်တဲ့မြန်မာနိုင်ငံကိုကျမတို့ကအစင်ထိမ့်သိမ်းဆက်ချောက်အောင်ကျမတို့အလုံးရဲ့တာဝန်ဖြစ်ပါတယ်လို့ပြောရင်းနဲ့ဒီကုန်းချုပ်ပါတယ်နော
်ယခုတဲ့ရင်ကိုရငင်းပြင်ဆက်မှပြဖို့ထားတာဖြစ်ပါတယ်